ထိုင်းနိုင်ငံခြားရေးဝန်ကြီးဖရန်ဖရီဘဟီဒါနုကရယုတ်တရက်ယာဒုကနှုတ်ထွက်လိုက်တာဟာဝန်ကြီးချုပ်ဆရတ်သာအစိုးရအပေါ်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်သလိုလက်ရှိအစိုးရအဖွဲ့ရင်းမှာအကြောင်းတွေဘလောက်ရှိခဲ့တယ်လဲဆိုတာထင်ရှားတယ်လို့ထိုင်းမြန်မာအရေးကျွမ်းကျင်သူတို့က VOA ကိုပြောပါတယ်မြန်မာအရေးမှလည်းတက်တက်ကြွကြွဥဆောင်နေတဲ့ထိုင်းဝန်ကြီးပရန်ပရီနှုတ်ထွက်ခဲ့တာဟာမြန်မာမူဝါဒကိုဘယ်လိုရိုက်ခတ်မှုတွေရှိမလဲ။ဘန်ကောက်ကဆက်ဆက်တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူလာလီတာဟာဝန်းကိုမတ်ရင်ချင်းနိုင်ငံဇူးကနေတဆင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ For us here in Thailand it was a big blow.
ထိုင်းနိုင်ငံမှာရှိတဲ့ကျမတို့အတွက်ကတော့စရိတာအစိုးရအဖွဲ့အပေါ်ကြီးမားတဲ့ထိုးနှက်ချက်လို့မြင်ကြပါရယ်။ပန်ပရိယထိုးကနေနှုတ်ထွက်သွားပြီလို့ကျမတငယ်ချင်းစီကဆက်ဆာချင်းကြားလိုက်ရချိန်မှာနှောက်ပြောနေတယ်လို့တောင်ထင်လိုက်တာပါ။လက်ရှိအစိုးရအဖွဲ့ထဲမှာပြဿနာတွေအများကြီးရှိနေတယ်ဆိုတာကျမတို့သိကြပါရယ်။ဒါပေမဲ့ပန်ပရိရဲ့နှုတ်ထွက်စာကိုတွေ့လိုက်တဲ့အချိန်မှာကျမမယုံနိုင်အောင်ဖြစ်ရပါရယ်။အစိုးရဝန်ကြီးတွေထဲမှာသဘောထားကွဲလွဲမှုတွေအများကြီးရှိလာပြီးတော့အကြောင်းတွေရှိလာနေတယ်ဆိုတာကျမတို့သိထားပါတယ်။ဒါပေမဲ့ပန်ပရီနှုတ်ထွက်သွားမယ်လို့မျှော်လင့်မထားကြပါဘူး။သူ့ရဲ့နှုတ်ထွက်စာထဲမှာအပြည့်အစုံရှင်းပြထားသလိုပဲသူ့အခန်းကဏ္ဍနဲ့မြန်မာနိုင်ငံအတွက်သူ့ကြိုးပမ်းအားထုတ်မှုတွေကိုလူတချို့ဒါမှမဟုတ်အစိုးရအဖွဲ့တစ်ခုလုံးကမျက်ကွယ်ပြုခဲ့တယ်လို့သူခံစားရတယ်လို့ကျမတို့မြင်ပါတယ်။သူရထပုံအရာဆိုရင်ဒုတိယဝန်ကြီးချုပ်အနေနဲ့ရောနိုင်ငံခြားရေးဝန်ကြီးအနေနဲ့သူ့ရဲ့ကြိုးပမ်းလှုပ်ဆောင်မှုတွေကိုဝန်ကြီးချုပ်စရိတာအစိုးရအဖွဲ့အနေနဲ့ချီးကျူးပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့ဆောင်ရွက်ချက်တွေနဲ့စိတ်အားသက်သန်မှုကိုပိုးပြီးတော့တံပိုးထားတဲ့နယ်လို့ယူဆထားပုံရှိပါတယ်။ဘလို့ပဲဖြစ်ဖြစ်ပန်ပရီနှုတ်ထွက်သွားတာဟာအစိုးရအဖွဲ့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုပါပဲ။
So how has Khon Panpari's approach to Myanmar?
မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဒီနိုင်ငံသားရေးဝန်ကြီး Panpari ချီကက်လှုပ်ဆောင်မှုတွေကအရင်ထိုင်းဆိုရလက်ထက်နဲ့ဘယ်လိုကွာခြားလဲရှင်။နောက်ပြီးတော့ Panpari နှုတ်ထွက်တဲ့ကိစ္စကနှစ်နိုင်ငံဆက်ဆံရေးပေါ်မှာရောဘယ်လိုတက်ရောက်မှုတွေရှိလဲ။
I've met him a few times and I can confirm to you thatHis expertise is not directly on.
ကျမသူနဲ့တွေ့ဆုံစကားပြောဖို့ပါတယ်။တခြားတာကတော့သူ့ကျွမ်းကျင်တဲ့နယ်ပယ်ထဲမှာမြန်မာနိုင်ငံမပါဘူးလို့ကျမပြောလို့ရတယ်။ဒါပေမဲ့ထိုင်းအစိုးရဝန်ကြီးအနေနဲ့မြန်မာအရေးကိုသူပိုသိချင်တယ်၊လေ့လာချင်တယ်။မြန်မာအရေးဟာထိုင်းနိုင်ငံအတွက်အရေးပါတဲ့ကိစ္စရပ်ဖြစ်တယ်ဆိုတာသူနားလည်တယ်လို့ကျမမြင်ပါတယ်။အကြမ်းဖက်မှုတွေများလာတာနဲ့အများမြန်မာနိုင်ငံဖက်ချမ်းကဒုက္ခတွေအများအပြားထိုင်းနိုင်ငံထဲကိုဝင်လာနေတာပါမြန်မာအရေးမှာထိုင်းကပုံမိုတက်ကြွတဲ့အခန်းကဏ္ဍကနေပါဝင်ရမယ်ဆိုတာပန်ပရိခံယူထားပါတယ်ဒါပေမဲ့ထိုင်းနိုင်ငံကဥဆောင်အခန်းကဏ္ဍကနေပါဝင်နေမယ်ဆိုရင်အာဆီယံကိုပေးဖယ်ထားသလိုဖြစ်သွားမယ်လို့သူကယူဆထားပါတယ်မြန်မာနိုင်ငံမှာညီငယ်ရေးရဖို့ကြားဝင်ညှိနှိုင်းတဲ့နေရာမှာအာဆီယံရဲ့အခမ်းကဏ္ဍကိုဖန်ပရီကပို့ပြီးတော့မြင့်တင်လိုတယ်လို့ကျွန်မမြင်တယ်။မြန်မာကိစ္စနဲ့ပတ်သက်ရင်အာဆီယံနဲ့ပူးပေါင်းလှုပ်လှုပ်မလှုပ်လှုပ်ထိုင်းအနေနဲ့အင်ဒီချင်းနိုင်ငံတနိုင်ငံအနေနဲ့တက်တက်ကြွကြွဆောင်ရွက်တင်တယ်လို့ကျွန်မထင်ပါတယ်။အာဆီယံနိုင်ငံတွေနဲ့ပဲရှင်းရှင်းတရုတ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်စတဲ့တခြားမြန်မာအင်ဒီချင်းနိုင်ငံတွေနဲ့ပဲရှင်းရှင်းထိုင်းမြန်မာနယ်စပ်မြင့်အရှိကီလိုမီတာ2400ကျော်လောက်မရှိကြပါဘူး။မြန်မာနိုင်ငံရဲ့ပြဿနာတွေကိုထိုင်းနိုင်ငံကအဓိကအမျှဝေခံစားရတာပါပထဝီအနေထားအရာဆိုရင်လဲထိုင်းမြန်မာနယ်စပ်ဟာအလွန်အရေးကြီးပြီးဗျူဟာမြောက်တယ်လို့ကျွန်မမြင်ပါတယ်နမူနာအနေနဲ့ပြောရရင်မြောက်ရီတိုက်ပွဲကိုကြည့်ရင်ထိုင်းနိုင်ငံရဲ့အရေးပါတဲ့အခန်းကဏ္ဍကိုကဘာကတွေ့ကြမှာပါဘာကြောင့်လဲဆိုရင်မြောက်ရီဟာမြန်မာနဲ့ထိုင်းနိုင်ငံကြားဝင်ပေါက်ဖြစ်ပါတယ်ဒါကြောင့်မြဝတီဟာ KNU KNLA ဒါမှမဟုတ်ကရင်ဦးဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေရဲ့လက်အောက်ကိုကြားရောက်မယ်ဆိုရင်စစ်ကောင်စီအနေနဲ့ပြူဟာမြောက်နယ်စပ်မျိုးဖြစ်တဲ့ထိုင်းဘက်ခြမ်းကမဲဆောက်ကိုရောက်ဖို့ထွက်ပေါက်လုံးဝရှိမှာမဟုတ်တော့ပါဘူး။ဒါကြောင့်ထိုင်းရဲ့အနေထားကထင်တာထက်ပိုးပြီးတော့အရေးကြီးတယ်လို့ကျွန်မမြင်ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံဟာမြန်မာအတွက်အလွန်အရေးပါနေတယ်ဆိုတာထိုင်းလုံခြုံရေးတပ်ဖွဲ့တွေကသိပြီးတော့သဘောမပေါက်ဘူးလို့ကျွန်မခန်းစားရတယ်
။ How did
အဲ့တော့မြောက်လီတိုက်ပွဲကိစ္စမှာထိုင်းဆိုရကဘလို့ကဏ္ဍကနေပါဝင်ခဲ့လဲရှင
် Frankly I'm not so sure about that I believe that
ပုံမှန်လေးလင်းပြောရရင်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်မအသေးချာမသိပါဘူးစောချစ်သူဦးဆောင်တဲ့ကရင်နယ်ခြားဆောင် BGF ကတော့အရေးပါတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့တယ်လို့ကျွန်မမြင်တယ် BGF နဲ့စီးပွားရေးလုပ်နေတဲ့ထိုင်းစီးပွားရေးသမားတွေနဲ့ထိုင်းဖက်ချန်ကတခြားလူတချို့နဲ့အကျိုးစီးပွားတွေရှိနေတယ်ဆိုတာသိပါတယ် တခုတေချာတာကတော့မြဝတီတိုက်ပွဲအကြောင်းထိုင်းပြည်သူတွေစိတ်ဝင်တစားရှိကြတာကတော့အံ့ဩစရာကောင်းပါတယ်။တာမန်ဆိုရင်မြန်မာဘက်မှာဘာပဲဖြစ်ဖြစ်ထိုင်းလူတို့ကစိတ်ဝင်စားကြပါဦး။အခု GNL, KNU နဲ့ပူပေါင်းတပ်ဖွဲ့တွေကမြဝတီနဲ့တပ်စခန်း209ကိုသိမ်းပိုက်နိုင်ခဲ့တာကိုသူတို့ကစိတ်ဝင်စားကြတယ်။ဒါပေမဲ့ BGF ကနေစစ်ကောင်စီတပ်တွေကိုခေါ်လာပြီးတော့209စခန်းကိုပြန်သိမ်းပိုက်လိုက်တဲ့အပေါ်မှာထိုင်းလူတို့ကအတော်လေးစိတ်ပြက်ခဲ့ကြတာပါ။
အခုလိုထိုင်းနိုင်ငံသားရေးဝန်ကြီးပန်ပရီနှုတ်ထွက်သွားတဲ့ကိစ္စမှာနိုင်ငံသားရေးဝန်ကြီးအစ်စ်ကိုအစာထိုးခန့်အပ်ဖို့ရှိတယ်လို့တော့ထိုင်းပေါ်မော့ကလလီတာဟန်ဝမ်ကသုံးသပ်ပါတယ်ရှင်။